မြန်မာနိုင်ငံမှာတိုက်ခိုက်တက်ကြွလှုပ်ရှားသူတွေကိုအရေးယူပြစ်ပေးနိုင်တဲ့အရင်စစ်ဆေးရလက်ထက်ပြဋ္ဌာန်းထားတဲ့ဥပဒေတရားကိုဖျက်သိမ်းကြောင်းအစိုးရကကြေညာလိုက်ပါတယ်။အမျိုးသားညီလာခံရဲ့လုပ်ငန်းတွေကိုနှောက်ယှက်ဆန့်ကျင်မှုတွေကနေကာကွယ်တဲ့ဥပဒေဖြစ်1996ခုနှစ်ကပြဋ္ဌာန်းထားတဲ့ပုံမှန်5မြင်းဆောင်96အဆိုရင်အစိုးရကိုဆန့်ကျင်သူတွေဝေဖန်သူတွေကိုထောင်နဲ့အနည်း20ထိပြစ်ပေးနိုင်ပါတယ်။ဒါပေမဲ့လည်းအခုခါဒီဥပဒေကိုအသွင်ကူးပြောင်းရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်နေပယ်ဖျက်လိုက်ပြီဖြစ်တဲ့အကြောင်းသမ္မတဥသိင်လက်မှတ်ရေးထိုးထားတဲ့အမိန့်ညွှန်ကြားစာကိုဒီကနေ့ထုတ်စိုးရပိုင်းသတင်းစာတွေမှာဖော်ပြခဲ့ကြတာပါ။ဥပဒေကိုပြင်ဆင်မှုတွေလှုပ်ဆောင်လာတဲ့ပေါ်ကြိုဆိုခဲ့ကြပေမဲ့လည်း2008ခုနှစ်တုန်းကအတည်ပြုခဲ့တဲ့အခြေခံဥပဒေကိုမူကျန်းဖြစ်ရေးဆွဲချိန်မှာဝေဖန်မှုတွေကိုဟန်တားဖို့ရည်ရွယ်ထားတာသာဖြစ်သလိုအတိုက်ခံအများပြားကလည်းဒီဥပဒေနဲ့အပြစ်ပေးရေးယူတာတွေခံခဲ့ကြဘူးပါတယ်။ဒါပေမဲ့လည်းအခုခါအခြေခံဥပဒေကိုအတည်ပြုခဲ့ပြီးဖြစ်တာမို့လက်တွေ့မှာအသက်ဝင်မှုကမရှိသလောက်ဖြစ်နေပြီးသားလို့ဥပဒေရေးရာကျွမ်းကျင်သူတွေကပြောဆိုကြပါတယ်။ဒီလိုပဲမြန်မာနိုင်ငံမှာဖိနှိပ်တဲ့ဥပဒေတွေအများပြားရှိနေစေဖြစ်သလိုလူလက်ခွင့်တွေမှာလည်းအခန့်အသတ်နဲ့သာရှိနေစေဖြစ်တာကြောင့်ပြင်ဆင်စရာတွေရှိနေစေဖြစ်တယ်ဆိုပြီးလူခွင့်ရေးလို့ရှားသူတွေကပြောဆိုခဲ့ကြပါတယ်။